အသက်69နှစ်ရှိနေတဲ့ Britain ဆိုတော့မှ David MS နဲ့ဓာတ်နဲ့ထိုးတိုက်ခိုက်မှုအတွက်တန်ရရှိသူအသက်25နှစ်ရွယ်လူငယ်ဟာအဆွေရောက်မှုဟန်တိုင်းအစီအစဉ်နဲ့နေရသူဖြစ်တယ်လို့ Britain အကြမ်းဖက်မှုတိုက်ဖြတ်ရေးရဲတွေကတနည်းအနေနဲ့မှပြောပါတယ်။တန်ရရှိသူဟာဆိုမာလီနယ်ပေါ် Britain နိုင်ငံသား Ali Habi Ali ဖြစ်ကြောင်း Britain သတင်းတွေမှာဖော်ပြပေမဲ့ရဲကတော့အမည်ကိုထုတ်မပြောသေးပါဘူး။ကျတော်မှအမေဆာတောက်ကြနေကလန်ဒန်အရှေ့ပိုင်းလင်းအောင်ချီခရီးယံဖျားကြောင့်မှာမင်းဆန္ဒရှင်တွေနဲ့တွေ့ဆုံစဉ်ဒါနဲ့အချက်ပေါင်းများစွာထိုးနဲ့တိုက်ခိုက်ခံရပြီးတည်ဆုံခဲ့တာဖြစ်ပါတယ်။အခုဖြစ်ရတဲ့အံ့ဩတုံ့ဟုတ်ရတယ်လို့ဒေသခံတူကပြောပါတယ်
။ He supported as much as he could in this town.
တုံ့လို့သွားတာပါ။ယုံတော့မယုံနိုင်ပါဘူး။တရားရောက်ဒါနဲ့ထိုးခံရတယ်လို့ကြားရင်လက်မောင်းတို့ဘာလို့ထိမယ်လို့ထင်တာပေါ့လေ။ဒါပေမဲ့အသေးချာလဲတိရောအတော်ကြောက်စရာဖြစ်နေတာပါ။ဒီလူဟာလမ်းမပေါ်မှာဘယ်တော့မှရှိမနေတဲ့လူပါလို့ပြောတော့တာပါအခုတိုက်ခိုက်မှုကိုအကြမ်းဖက်သမားတွေကျူးလွန်တဲ့ရာဇဝတ်မှုဖြစ်နေရဲကခြေညာခဲ့ပြီးအစ္စလာမစ်အစွန်းရောက်မှုနဲ့ဆက်နွယ်မှုရှိနေတာတွေကိုစုံစမ်းထောက်လှမ်းနေတယ်လို့ပြောပါတယ်သူကိုအကြမ်းဖက်မှုတိုက်ဖျက်ရေးအုပ်ဒေနဲ့ဖမ်းဆီးထားတာဖြစ်ပြီးအခုချိန်ထိတော့သူကိုစွဲချက်မတင်သေးပါဘူးဒီမှုကိုစကော့တလန်ရဲ့ထောက်လှမ်းရေးအဖွဲ့ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအကြီးအကဲကဦးဆောင်ပြီးတော့စုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်